ရိုဟင်ဂျာမွတ်စလင်အရင်းနဲ့ပတ်သက်ပြီးဖိအားပေးနေတာတွေကပြဿနာကိုဖြေရှင်းရေးအထောက်အကူမဖြစ်ဘူးလို့တရုတ်ဘက်ကဒီကနေ့ပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာစုံစမ်းရေးကော်မရှင်ရဲ့အစီအခံစာနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုတုံ့ပြန်ပါတယ
်我认为单方面的指责或者说是施压其实是无助于问题的解决的中方只是一如既往希望
ရိုဟင်ဂျာမွတ်စလင်အရင်းနဲ့ပတ်သက်ပြီးတစ်ဖက်သက်တန်းခတ်ပိတ်ဆို့မှုတွေဝေဖန်မှုတွေနဲ့ကန့်ကွက်ဖြေရှင်းလို့ရမယ်လို့တရုတ်အနေနဲ့မယူဆပဲအပြုသဘောဆောင်တဲ့အခန်းကဏ္ဍကသာဆက်ပြီးဆောင်ရွက်သွားမယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဆွေးနွေးမှုတွေအရင်းယူဆောင်ရွက်တာတွေကိုတရုတ်ဘက်ကတားဆီးပိတ်ပင်နေဆိုတဲ့ပြောဆိုချက်အပေါ်မှာသဘောမတူဘူးလို့လည်းပြောခွင့်ရဟွာချောင်ရင်ကပြောဆိုပါတယ်။ရိုဟင်ဂျာကြီးဟာလူမျိုးရေးဘာသာရေးအရာရောတမိုင်းဆောင်ရပါရှုပ်ထွေးနေတဲ့ပြဿနာဖြစ်တဲ့အကြောင်းဆွေးနွေးညှိနှိုင်းမှုတွေနဲ့သာဒီကိစ္စပြည်လည်ရေးဆောင်ရွက်ရမှာဖြစ်ကြောင်းနိုင်ငံတကာအတိုင်းဝိုင်းဘက်ကရောမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကရောစ조사ဖြေရှင်းနေကြပြီးတိုးတက်မှုတချို့ကိုတွေ့ရတယ်လို့လည်းနိုင်ငံတကာဝန်ကြီးဌာနပြောခွင့်ရကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဒီကိစ္စကိုဆွေးနွေးညှိနှိုင်းဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းဘက်ကအပြုသဘောဆောင်တဲ့အခန်းကဏ္ဍကနေဆက်ပြီးပံ့ပိုးဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆွေးနွေးညှိနှိုင်းမှုတွေတိုးတက်လာစေဖို့ရခိုင်ပြည်နယ်တွင်ရေရှည်တည်ငြိမ်ရေးကိုထိန်းသိမ်းပြီးလက်တွေ့ကြတဲ့ဖြစ်ရှင်းချက်တရက်နဲ့ရှေ့ဆက်ဖော်ဆောင်နိုင်ရေးကိုသာနိုင်ငံတကာအတိုင်းဝန်ဘက်ကဆက်ပြီးဆောင်ရွက်ဖို့ကိုလည်းတရုတ်ဘက်ကဒီကနေ့တိုက်တွန်းလိုက်ပါတယ်ရှင်